ပြည်တွင်းဆက်ရဆက်ရင်းနဲ့ပြည်တွင်းငြိမ်းချမ်းရေးအတွက်ဆန္ဒပြမှုတွေမြန်မာနိုင်ငံမျိုးအတော်များများမှပြုလုပ်လျက်ရှိရမှာဒီကနေ့ထိဆိုရင်တော့ဆန္ဒပြသူ45ဦးကိုအာဏာပိုင်တွေဘက်ကအမှုဖွင့်အရေးယူထားပြီးဖြစ်ပါတယ်။ငြိမ်းချမ်းရေးအတွက်ဆန္ဒပြတဲ့တက်ကြွလှုပ်ရှားသူတွေကိုတက်ဆိုင်ရသေးတာအာဏာပိုင်တွေကအရေးယူနေတဲ့အပေါ်အယက်တာအစိုးရအနေနဲ့ဝင်ရောက်ဖြေရှင်းပေးတင်ပြီးလို့အမှုဖွင့်အရေးယူခံရတဲ့သူတွေကပြောပါတယ်။အကြောင်းဆုံးတော့ VOA သတင်းထောက်ကိုထက်အောင်ဟန်ကသတင်းပေးပို့ထားပါတယ်
။ပြည်သူ့ရဲ့ဆိုင်မှုနဲ့ပိတ်မိနေတဲ့စေဘေးတုတ်ကကလေးကိုအများဆုံးကဲထုတ်ဖို့အတွက်ဒီစင်းဘက်အတွင်းမှာပဲရန်ကုန်မန္တလေးကချင်ပြည်နယ်နဲ့ပဲခူးတိုင်းတို့မှာတက်ကြွလှုပ်ရှားသူတွေဆန္ဒထုတ်ပေါ်တာတွေလုပ်ခဲ့ပါတယ်။အခုလမေလ5ရက်ကနေ15ရက်အတွင်းဆန္ဒထုတ်ပေါ်တာတွေကိုအာဏာပိုင်ဘက်ကအမှုဖွင့်အရေးယူရာ14မှုမှာအမှုဖွင့်ခံထားသူ45ဦးရှိလာတာဖြစ်ပါတယ်။အခုလိုအကြမ်းဖက်ပဲငင်းငန်းသာဆန္ဒထုတ်ပေါ်သူတွေကိုအရေးယူရဲ့အပေါ်ရတားစိုးအနေနဲ့ဝင်ရောက်ဖြစ်ရှင်းပေးတယ်လို့ပုံမှန်19နဲ့အမှုဖွင့်ခံထားတဲ့ကြရားဆရာမောင်ဆောင်ခကအခုလိုပြောပါတယ
်25ရောက်လောက်ဒီတစ်ဖက်လောက်အစင်းမှာတရားစဲခံနေရတဲ့ပတ်သက်ပြီးတော့ဒီလက်ရှိဒီခုနရတားအစိုးရအနေနဲ့အဲဒါတခုခုပေါ့နော်ဒီကင်းဆောင်ရွက်ပေးတယ်လို့ကျွန်တော်ထင်တယ်။ဘာလို့ဆိုတော့လူတွေအကုန်လုံးဟာဒီကုတူးစုသားတက်မဟုတ်ဘူးနဲ့တကယ်ဒီကနာကချင်းပြည်နယ်စစ်ပွဲရက်တန်ရေးနဲ့ဒီစစ်ပွဲအတွက်မှာတိတ်မိနေတဲ့ပြည်သူတွေဟိုဒီကုညီကြဲပေးရေးအတွက်သူတို့ရဲ့သူတို့ရဲ့ဆန္ဒကိုထုတ်ပေါ်တာနောက်ကထုတ်ပေါ်နေမှာလည်းအကြမ်းဖက်နည်းတစ်ခုမှမပါဘူးနဲ့ငြင်းငြင်းတော့ဆန္ဒထုတ်ပေါ်ခဲ့ခြင်းဖြစ်တယ်။အဲအဲ့ဒီအပေါ်မှာဒီတလောက်ဒီပေါ်တော့ဒီအများပြအေးအေးယူခံနေရခြင်းနဲ့ပတ်သက်ပြီးတော့အရသာဆူရနေတဲ့အနည်းငယ်ဝင်ရောက်ပေါ်တော့ကန်ဆယ်ဖြေရှင်းဆောင်ရွက်တာမျိုးလုပ်ပေးစီချင်တာပါဗျာ
။စစ်ပွဲတွေရပ်တန့်မှုညီညီအတွက်စက်ပြီးဆန္ဒထုတ်ဖို့မယ်ဆိုရင်ဆန္ဒထုတ်ဖို့တဲ့လူတွေကိုထပ်ပြီးဖမ်းဆီးထိန်းသိမ်းခံရနေလို့မောင်ဆောင်ခကဆက်ပြောပါတယ်
။သူတို့တောင်းဆိုရဲ့ဒီအားလုံးကလည်းဒီကချင်ပြည်နယ်မှာဖြစ်တဲ့စစ်ပွဲဒီပေါ်မှာအခြေခံနေတာကိုတွေ့တယ်။အဲ့ဒီပေါ်မှာဒီတက်မရောပေါ်တော့အသီးစဉ်တက်မရောလို့ကျွန်တော်တို့ပြောရမယ်။အဲ့ဒီဘက်ကအင်းလေအကဲဆက်တယ်လို့ကျွန်တော်မြင်တယ်တကယ်လို့ကဒီငင်းငင်းနဲ့ပတ်သက်ပြီးဆက်လုပ်မယ်ဆိုရင်လည်းအဲ့ဒီလုပ်တဲ့လူတွေလည်းဒီလိုတနည်းနည်းနဲ့တော့အစနာဆိုဖန်ကြီးတာမျိုးထိန်းသိမ်းတာမျိုးတရားစွဲတာမျိုးမဖြစ်မနေခံရလိမ့်မယ်လို့ကျွန်တော်ထင်တယ
်ငင်းငင်းစနာထုတ်ပေါ်တဲ့တက်ကြလူရှာတွေကိုအာနာပိုင်းဘက်ကရင်းစုစီပုံမှန်19ပုံမှန်20ပြင်အသေးလေးဖြတ်မှုပုံမှန်900စတဲ့ပုံမှန်တွေနဲ့အမှုဖွင့်ထားတာဖြစ်ပါတယ်အမှုဖွင့်ခံထားသူတွေမှာငင်းငင်းရေးကြတာရွတ်ဆိုသူတွေပါပါဝင်လာပါတယ်ငင်းငယ်ရဲ့ဆန္ဒထုတ်ပေါ်တဲ့ကိစ္စကိုအာဏာပိုင်စိုးရအနေနဲ့အတိမပြုတ်တင်အခုလိုတရားစွဲဆိုရတာကအကြီးအကဲလုပ်ရတဲ့ခုလိုနိုင်ငံရေးလိလာတုံးသက်သူဒေါက်တာရေမျိုးသိန်းကအခုလိုတုံးသက်ပါတယ်
။ဟောတနိုင်ငံလုံးမှာအဖြစ်ခက်တွေရက်ဆဲပြီးတော့ငင်းချင်ရေးအများဆုံးရှားဖို့အတွက်အပြည်သူလူထုတိုင်းမှာဒါတာဝန်ရှိတယ်လို့မြင်တယ်။အဲ့ဒီတာဝန်ရှိမှုကိုအပြည့်စိတ်တတ်ရှိရှိနဲ့ဟောဆန္ဒထုတ်ဖော်တဲ့ပြည်သူလူထုအပေါ်မှာအစိုးရအနေနဲ့ပဲဖြစ်ဖြစ်ဒီအာဏာပိုင်အဖွဲ့အစည်းတွေအနေနဲ့ပဲဖြစ်ဖြစ်ဥပဒေချောင်းရတရားစွဲဆိုပြီးတော့အမှုဖွင့်တယ်ဆိုတာကျွန်တော်အများအပြားတော့ကြောင်းကျိုးစီပြောမှုမရှိဘူးလို့မြင်တယ်။သူတို့ရဲ့ဆောင်ရွက်မှုတွေကိုဟို appreciate ဖြစ်တဲ့နေလို့မြင်တယ်။အဲ့ဒီလိုမဟုတ်ဖင်းနေရင်းရဲလူလာတဲ့သူတွေဆန္ဒထုတ်ဖော်တဲ့သူတွေကိုတည်ဆဲဥပဒေပုံလေးကနေပြီးတော့အခုဖွဲ့မယ်တရားစွဲဆိုမယ်ဆိုရင်ဒါဟာအင်မတန်မှဟိုမျက်နာပြက်စရာအကြီးတန်းလူရက်တစ်ခုလို့ကျွန်တော်ကတော့မြင်ပါတယ
်။နေစနေရနေ့ကတာမွေဝိုင်းမှာဆန္ဒထုတ်ဖော်တဲ့ငင်းငယ်တက်ကြွလှုပ်ရှားသူတွေဟာလူစုခွဲဖို့ပြင်ဆင်နေကြမှာရဲတပ်ဖွဲ့အပြင်အရက်ဝတ်တဲ့လူတွေကဖမ်းဆီးထိုးချိမှုတွေလည်းရှိခဲ့ပါတယ်။ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်အောင်ဝင်းကစာထုတ်ဖော်မှုကိုရှင်းလင်းရမှာအရက်ဝတ်တွေအသုံးပြုခြင်းမရှိဘူးလို့မင်းကပြည်ထရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာညွှန်ဆိုထားပါတယ်။စာထုတ်ဖော်သူတွေဟာအာဏာပိုင်ကိုစာထုတ်ဖော်ဖို့ခွင့်ပြုမိတောင်းခံခဲ့ပေမဲ့အာဏာပိုင်ဘက်ကရင်ကျော်ချက်တဲတာပြီးပြည်သူအထိတ်တလန့်ဖြစ်မယ်ဆိုတဲ့အကြောင်းပြချက်တွေနဲ့စာထုတ်ဖော်ခွင့်မပြုခဲ့တဲ့အတွက်ဝေဖန်မှုတွေလည်းရှိနေပါတယ်။ငြိမ်းချမ်းရေးစာထုတ်ဖော်လာတွေကိုအာဏာပိုင်တို့ကရန်ကုန်တိုင်းမှာ9မှု၊မန္တလေးတိုင်းမှာ3မှု၊ကချင်ပြည်နယ်နဲ့ပဲခူးတိုင်းတို့မှာ2မှုစီဖွင့်ထားတာဖြစ်ပါတယ်။တကြွလှုပ်ရှားသူတွေကတော့စစ်ပွဲတွေရပ်ဖို့ငင်းငင်းလှုပ်ရှားမှုဆက်လက်ပြုလုပ်သွားမယ်လို့ဆိုပါတယ်။ငင်းငင်းလုပ်ငန်းရှင်ကိုဦးစားပေးတစ်ခုအနေနဲ့ဆောင်ရွက်နေတဲ့အခု NLD ဆိုတာလက်ထက်မှာပဲနေဆက်တကြောမှာတိုင်းနာလက်နက်ကန်ယူနဲ့စီရေးတင်မာမှုတွေပုံများလာပါတယ်။ပီလိုနီလာကန်ကိုလည်းအခုဒီမေလာထဲမှာပြန်လည်စတင်နိုင်မှုကြီးမန်းထားပါတယ်။ဒါပေမဲ့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ပွဲတွေကြောင့်ငင်းငင်းလုပ်ငန်းရှင်တွေအတော်လေးနှောက်ယှက်ဖြစ်လာတယ်လို့တစ်ဖက်မှာလည်းစစ်ပွဲရဲ့ဆိုင်ရေးတောင်းဆိုမှုတွေကလည်းအခြေမြင့်လာပါတယ်ခင်ဗျာ။